2008ခုနှစ်အောက်တိုဘာလ29ရက်နေ့နေ့လယ်3နာရီ15မိနစ်25မိနစ်ချိန်မှာဘုန်းကြီးတို့တရားဝတ်စာမြတ်စွာဘုရားရဲ့အဆုံးအမသာသနာတော်မှာကျင့်ရမယ့်သိက္ခာ3ပါးအဲ့သိက္ခာ3ပါးထဲမှာတစ်ခါမောချပြုလို့ရမည်ကောင်းမှုကုသိုလ်မௌချပြုလို့ရမည်ကောင်းမှုကုသိုလ်ကအကျေအားဖြင့်တော့10ပါးအကျဉ်းအားဖြင့်တော့3ပါးရှိတယ်မௌချပြုလို့ရမည်ကောင်းမှုကုသိုလ်ကိုပုံညာကရိယာဝတ္ထုလို့ခေါ်တာပုံညာကရိယာဝတ္ထုဆိုတာကောင်းကျိုးတို့ဤတရားဖြစ်၍မௌချပြုလို့ရမည်ကောင်းမှုကုသိုလ်လို့အဓိပ္ပာယ်ရတာ။ကောင်းကျိုးတို့ဤတရားဖြစ်၍ဆိုတာကောင်းကျိုးချမ်းသာကိုပေးတတ်တဲ့အတွေ့မௌချပြုရမယ့်ကုသိုလ်ကောင်းမှုလို့တိုက်ရိုက်ဆိုလို့ရတယ်။အဲဒီကုသိုလ်ကောင်းမှုကအခေါဏပြောသလိုကျေအားဖြင့်10ပါးအကျဉ်းအားဖြင့်3ပါးဒီတော့အဲဒီကုသိုလ်အကွဲအပြားကိုမပြောသေးခင်ကုသိုလ်ဆိုတဲ့သကလုံးရဲ့အဓိပ္ပာယ်အရာကုသိုလ်ဆိုတာဘာကိုခေါ်တယ်အကုသိုလ်ဆိုတာဘာကိုခေါ်တယ်လို့နားလည်ဖို့လိုတယ်တခါတရံကြတော့ကုသိုလ်နဲ့အကုသိုလ်ကောင်းမှုနဲ့မကောင်းမှုမခွဲကြတတ်ပဲရှိတဲ့အခါတချို့နေရာမှာရှိတတ်တယ်ဒါကြောင့်ကုသိုလ်ဆိုတာဘယ်လိုသဘောရှိတယ်အကုသိုလ်ဆိုတာဘလို့သဘောရှိတယ်ဆိုတော့နားလဲတော့ကုသိုလ်နဲ့အကုသိုလ်ခွဲကြတတ်ဒီဟာကိုဘုန်းကြီးကမကြခဏတော့ပြောလို့ရှိပါတယ်ဒါပေမဲ့အခုမပြောတာကြားတော့ဒီနေ့ဟာသာဥတ္တုသွားဖတ်မိမှပဲဟောဒါရံသေသေးချာချာတိတိကျကျမသိတဲ့ပုဂ္ဂိုလ်တွေများနေတာပဲပြောလို့သာဥကထေရဝါဒဗုဒ္ဓဘာသာကိုနားလေသဘောပေါက်ခြင်းဆိုအဓိပ္ပာယ်အဲ့လိုစာအုပ်နာမည်တတ်တာသူစာအုပ်ရေးသလိုပဲထေရဝါဒဗုဒ္ဓဘာသာဆိုပေမဲ့လို့ကိုဗုဒ္ဓဘာသာအကြောင်းခြေခြေမြင့်မြင့်တိတိကျကျမသိတာနားမလဲကြတာကတော်တော်များများရှိကြသေးတာ။ဒါကြောင့်သူကသူရဲ့ကိုခြင်းစာပြီးတော့စာအုပ်နာမည်တတ်တဲ့နဲ့တူပါလေ။ထေရဝါဒဗုဒ္ဓဘာသာကိုကျားထဲမှာတော့သကလုံးလေးပါသေးတယ်မေးတယ်ထေရဝါဒဗုဒ္ဓဘာသာကိုနားလည်သဘောပေါက်ခြင်းအဲ့ဒီစာအုပ်ထဲမှာဘုန်းကြီးပြောနေကြရှင်းပြနေကြအဓိပ္ပာယ်လေးသူကထည့်ထားတယ်။ဘာကြောင့်လဲဆိုတော့သူကဘုန်းကြီးစာတွေဖတ်လဲဖတ်တယ်သူကသဘောလဲကြတယ်။အဲ့ဒါကြောင့်အဲ့ဒီမှာကုသိုလ်နဲ့အကုသိုလ်ခွဲကြပုံသူကထည့်ပြထားတယ်။ရေးသူကစာရေးเสียသံလွင်ဒါပေမဲ့ရေးတာကတော့ဘုရင်ကျမမှာသူယဟန်ဖြစ်မှရေးတာကွယ်လွန်တော့လဲယဟန်ဖြစ်နေပဲကွယ်လွန်သွားတယ်ဆာရေးစီယသံလွင်ဆိုစာပေးလိုက်သားတဲ့လူတော့ပြီးပါတယ်သူကမူလကမွတ်စလင်နောက်မွတ်စလင်ကမှဘာသာရေးစာပေးတွေဖတ်ပြီးတော့ခရိယံဖြစ်သွားတယ်ခရိယံဖြစ်ပြီးတော့ဘုရားဘာသာစာပေနဲ့တိုးသွားတဲ့အခါကျတော့ဘုရားဘာသာဖြစ်တယ်။နောက်ကျတရားလည်းအထုပ်ပါတယ်။ဘုရားဘာသာအကြောင်းတော်တော်ချေချေမြင့်မြင့်ကလေးသဘောပေါက်နားလည်တဲ့ပုဂ္ဂိုလ်ပါပဲ။အဲဒါဘုန်းကြီးရှင်းပြတဲ့အချက်ကိုသူ့စာအုပ်ထဲမှာထည့်ထားတော့အဲဒီခါကျတော့ဘုန်းကြီးကသတိရသဘောငါဒါလေးတွေမပြောရတာကြားပါပြီကောလို့အဲတချို့ယောဂီတွေလည်းမကြားရမသိရသေးဘူးပြောဥမှာပဲလို့အဲ့လိုဖြစ်လာတာအဲမနေ့ကလည်းပဲပြောခဲ့ပါတယ်သာဥတ္တုထဲ60ရွယ်ဆိုတဲ့သာဥတ္တုထဲမှာအဲဟိရိနဲ့ဝတ္တပတိကထုတ်ထားတဲ့ဩဝါဒအဲ့ဒီအတိုင်းသူထည့်တာတွေ့ရတယ်အဲ့ဒီခါကျတော့သတိရရတာသတိရတော့မပြောဥမှာပဲကုသိုလ်နဲ့အကုသိုလ်ကိုအဘိဓမ္မာဒေသနာတော်မှာ မြတ်စွာဘုရားတိတိကျကျသဘောထား꿰ပြားချမ်းသာပုံကိုမိတ်ကြထားတယ်ကုသလအနဝိဇ္ဇဒုက္ခဝိပါကလက္ခဏာအကုသလသာဝိဇ္ဇဒုက္ခဝိပါကလက္ခဏာအဲ့လိုမိတ်ကြထားတယ်ဒါတော့သာမန်ဘာသာတရားရင်တော့တိတိကျကျချင်းချင်းလည်းလည်းငုံနေတဲ့အတိပဲမသိသေးတော့နားမလဲပေါ့လေအကျေအကျေအကျေတော်ဘာသာပြန်လိုက်လို့ရှိရင်တော့နားလဲပါလားဒီတော့ကုသိုလ်ဆိုတာကုသလဆိုတာဒီစကလုံးရဲ့သရဏီအရာအတိပဲကမကောင်းမှုအကုသိုလ်တို့ကိုပယ်ဖြတ်တတ်သောတရားလို့အဲ့လိုအတိပဲဖွင့်တယ်မကောင်းမှုအကုသိုလ်တို့ကိုပယ်ဖြတ်တတ်သောတရားလေကုသိုလ်ပြုတဲ့အခါကျတော့မကောင်းမှုအကုသိုလ်ကမဖြစ်ပွားနိုင်တော့ဘူးကုသိုလ်တရားတွေသာဖြစ်ပွားနိုင်တော့အဲ့ဒီကုသိုလ်ကအကုသိုလ်ကိုပယ်ဖြတ်တယ်လို့ဆိုတော့ဒါတော့မကောင်းမှုအကုသိုလ်ကိုပယ်ဖြတ်တယ်ဆိုတော့မကောင်းမှုဆိုတာဘာလဲဆိုတော့အပြစ်ရှိနေတဲ့ဟာတွေတဏီအပြစ်တွေတတ္တဝါတွေခံစားနေရတဲ့အပြစ်တွေပြုလုပ်နေတဲ့အပြစ်တွေအဲ့ဒီအပြစ်တွေကိုမကောင်းမှုအကုသိုလ်လို့ခေါ်တာဒါတော့အဲ့ဒီအပြစ်ဆိုတာကဘာလဲလို့တခါမေးเสียရှိပြန်တယ်ဘယ်လိုဟာအပြစ်လဲအပြစ်ကဒေသအလိုက်အပြစ်ဟုတ်မဟုတ်ကွာချတာရှိတယ်နိုင်ငံအလိုက်ကွာချတာလည်းရှိတယ်ကိုယ်ပွေတဲ့ဘာသာအလိုက်အပြည့်အယူဆကွာချတာလည်းရှိတယ်ဥပမာမွတ်စလင်ဘာသာကဆိုအင်းနေဆိုနွားတတ်ပြီးတော့အန်လာရှင်မြတ်ပူဇော်ရတယ်အဲ့ဒါကုသိုလ်ပဲသူတို့ယူဆတယ်အဲ့တော့အဲ့ဒီမှာတော့သူတို့ယူဆရနွားတတ်တာဟာအပြည့်မရှိတဲ့ကုသိုလ်လို့သဘောတည့်အောင်တကခရစ်စတန်များကြတော့လဲကျဲဝဲဘဲငယ်အစာရှိတဲ့သတ္တဝါတွေဟာသာဝရဘုရားသခင်ကလူတွေစားဖို့ရာဖန်ဆင်းပေးထားတဲ့ဟင်းသီးဟင်းရထားမျိုးပဲဒါကြောင့်ကျက်သဝက်သနှက်သစားလို့အပြည့်မရှိဘူးလို့သူတို့ယူဆတယ်ဒါပေမဲ့ဗုဒ္ဓဘာသာကြတော့ဒီလိုမဟုတ်သတိသတ္တဝါတတ်တယ်ဆိုလို့ရင်အေယာမပြည့်ကြီးပဲအဲ့ဒါလိုယူဆတာဒါကအပြည့်ဟုတ်တာမဟုတ်တာယူဆရင်ကွာချာဒါကအပြည့်ဆိုတာဘာလဲလို့ဆိုတော့အပြည့်ဆိုတာထိပါနစ်နာတာအပြည့်ပဲကိုထိပါနစ်နာလဲအပြည့်ပဲစိတ်မှာထိပါနစ်နာလဲပဲအပြစ်ပဲ။ဘာကြောင့်လဲဆိုတော့မခံတာလို့ကိုယ်ထိပါနေနာတာလဲလူမှမခံနိုင်ဘူးစိတ်ထိပါနေနာလဲမခံနိုင်ဘူးခံနိုင်ဘူးဆိုတော့ဆင်းရဲပေါ့။ဒါကြောင့်ထိပါနေနာမှုဟာအပြစ်။အဲဒါထိပါနေနာမှုရှိတဲ့အကြံအတွေးအပြောအဆိုအပြုအမူမနောကံဝစီကံကာယကံဒါတွေဟာအပြစ်ရှိတဲ့အလုပ်တွေပဲတချို့သူတို့ဘာတွေစိတ်ဆင်းရဲအောင်စိတ်မချမ်းမသာဖြစ်အောင်စိတ်အနှောင့်အယှက်ဖြစ်အောင်လုပ်တယ်လုပ်တော့အဲ့ဒီအလုပ်ဟာသူတို့ဘာစိတ်ဆင်းရဲစိတ်မချမ်းသာအောင်လုပ်တဲ့အပြစ်ရှိတယ်ဒါကြောင့်မလို့အပြစ်ရှိတဲ့အလုပ်ဘာကြောင့်အပြစ်ရှိတယ်လို့ပြောရလဲထိပါနစ်နာကွာလို့အပြစ်ဖြစ်တယ်ထိပါနစ်နာမှုမရှိရင်တော့အပြစ်မရှိအပြည့်မရှိဘူးပေါ့ဒါကြောင့်သေဆုံးတစ်ခုပြုတ်လောက်တဲ့အခါမိမိကိုဖြစ်စေသူတစ်ပါးကိုဖြစ်စေထိပါနေနာဇေမှုရှိရင်အဲ့ဒီအလုပ်ဟာအပြည့်ရှိတဲ့အလုပ်မိမိကိုရသူတစ်ပါးကိုပါဘယ်သူမှမထိပါမနစ်နာဇေဘူးဆိုလို့ရှိရင်အဲ့ဒီအလုပ်ဟာအပြည့်ကင်းတဲ့အလုပ်အပြည့်ရှိတဲ့အလုပ်လုပ်လို့ရှိရင်အဲ့ဒီအလုပ်ကြောင့်ဖြစ်ပေါ်မဲ့အကျိုးကဆိုးကျိုးလားကောင်းကျိုးလားဆိုးကျိုးပဲဒီလိုဆိုလို့ချင်း အသိရှိတဲ့အလုပ်လုပ်ထိုက်သလားမလုပ်ထိုက်ဘူးလားမလုပ်ထိုက်ပါဘူးအဲ့ဒါကိုအကုသိုလ်လို့ခေါ်တာပေါ့အပြစ်ရှိတဲ့အလုပ်ဘာကြောင့်အပြစ်ရှိသလဲတူဦးဦးကိုထိပါနှင်နာစေသောကြောင့်အပြစ်ရှိတယ်ဒါကြောင့်အဲ့ဒီအလုပ်ဟာအကုသိုလ်ဘသူကိုမှပဋိပါမနှင်နာစေဘူးဆိုရင်အပြစ်မရှိဘူးဒါကြောင့်ဒီစုံတစ်ခုလှုပ်လို့အဲ့ဒီအလောက်ဟာဘယ်သူ့ကိုမှထိပါနှင်နာစေမှုမရှိပဲတူဦးကိုအကျိုးကျေးဇူးပြုတယ်ဆိုလို့ရှိရင်အဲ့ဒီအလောက်ဟာအပြစ်ရှိတဲ့အလောက်လားမရှိတဲ့အလောက်လားမရှိတဲ့အလောက်ဆိုတော့ကုသိုလ်ဟုတ်ကဲ့လားအဲ့ဒီအပြစ်မရှိတဲ့အလောက်ကုသိုလ်အလောက်ကိုကောင်းမှုအလောက်ကိုလှုပ်ပြီးဆိုရင်တော့သူ့ကြောင့်ဖြစ်မဲ့အကျိုးတရားကဘာလဲကောင်းကျိုးချမ်းသာဟုတ်ကဲ့လားအဲ့လိုကုသိုလ်နဲ့အကုသိုလ်ကိုခွဲကြရတယ်ကောင်းမှုနဲ့မကောင်းမှုခွဲကြရတယ်ဒါကြောင့်ကောင်းမှုကုသိုလ်ဆိုသည်မှာမြည်သူကိုမြမထိခိုက်မနစ်နာစေသောကြောင့်အပြစ်မရှိသောအလုပ်သည်ကောင်းမှုကုသိုလ်မြည်သူကိုမြမထိခိုက်မနစ်နာစေသောကြောင့်အပြစ်မရှိသောအလုပ်သည်မကောင်းမှုအကုသိုလ်သူတို့မှထိခိုက်နေနိုင်မှာမဟုတ်ဘူးမိမိထိခိုက်နေနိုင်လည်းပဲဒါအပြစ်ရှိတာပဲမကောင်းမှုအကုသိုလ်ပဲအဲဘယ်သူကမှမိမိရောသူတို့ရောဘယ်သူကမှမထိပါမနေနိုင်ဘူးဆိုရင်ဒါအပြစ်မရှိဘူးအပြစ်မရှိတော့ဒီအလုပ်ဟာဘာလဲကောင်းမှုကုသိုလ်ကောင်းမှုကုသိုလ်ဆိုရဲကဆိုးကြိုးပေးမလားဆင်းရဲကြိုးအချမ်းသာကြိုးပေးမလားပေးမယ်ဟုတ်ကဲ့လားဒါကြောင့်ကောင်းမှုကုသိုလ်ဆိုသည်မှာအဒီအဒီကစားတာမကောင်းညီစုကိုမြမထိပါမနစ်နာစေသောကြောင့်အပြစ်မရှိသောအလုပ်သည်ကောင်းမှုကုသိုလ်တူဦးကိုထိပါနစ်နာစေသောကြောင့်အပြစ်ရှိသောအလုပ်သည်မကောင်းမှုအကုသိုလ်ဟုတ်ကဲ့လားကိုင်းလိုက်သူတူဦးဦးကိုအမြည်သူကိုမြမထိပါမနစ်နာစေသောကြောင့်အပြစ်မရှိသောအလုပ်သည်ကောင်းမှုကုသိုလ်မြည်သူကိုမြမထိပါမနစ်နာစေသောကြောင့်အပြစ်မရှိသောအလုပ်သည်ကောင်းမှုကုသိုလ်ဆိုပါနဲ့နာစေသောကြောင့်အပြစ်ရှိသောအလုပ်သည်မကောင်းမှုအကုသိုလ်တခါကြီးတွေစာမရေးရင်လက်အုပ်ချီတာလက်အုပ်ချီတာတက်အုပ်ချီတာလက်အုပ်မှတရားစိတ်ထဲဝင်တယ်တူဦးကိုထိပါနဲ့နာစေသောကြောင့်အပြစ်ရှိသောအလုပ်သည်မကောင်းမှုအကုသိုလ်တူဦးကိုထိပါနှင်နာစေသောကြောင့်အပြစ်ရှိသောအလုပ်သည်မကောင်းမှုအကုသိုလ်ပါပြီလားမှန်ပါပါအဲ့ဒီအတိုင်းကိုဟုတ်ကဲ့လားမှန်ပါပါသိကြလားသိကြပါရဲ့ဗျာအဲ့ဒါကိုပဲမြတ်စွာဘုရားကကုသလအနဝိဇ္ဇဒုက္ခဝိပါကလက္ခဏာလို့ဒီလိုမိန့်တာပါဠိလိုအဲ့ဒါကိုပဲအကုသလသာဝိဇ္ဇဒုက္ခဝိပါကလက္ခဏာအဲ့လိုမြတ်စွာဘုရားကမိန့်တာ ကုသလာကုသိုလ်ကောင်းမှုဆိုသည်မှာအနဝိဇ္ဇဒုက္ခပါဒုက္ခဝိပါကလက္ခဏာအပြစ်မရှိခြင်းကောင်းကျိုးချမ်းသာပေးခြင်းသဘောရှိ၏ကောင်းကျိုးချမ်းသာပေးတယ်ဆိုရဲအထိကိုက်တာလားမထိကိုက်တာလားမထိကိုက်တာမထိကိုက်တဲ့အတွက်အနဝိဇ္ဇအပြစ်မရှိဘူးတဲ့ထိကိုက်ရင်နော်သာဝိဇ္ဇအပြစ်ရှိတယ်တဲ့အနဝိဇ္ဇအပြစ်မရှိဘူးဆိုတာဒုက္ခဥပါကလက္ခဏာကောင်းကျိုးချမ်းသာပေးတတ်လို့အပြစ်မရှိတာနောက်အကုသလအကုသိုလ်မကောင်းမှုဆိုသည်မှာမကောင်းမှုအကုသိုလ်ဆိုသည်မှာတာဝိဇ္ဇဒုက္ခဝိပါကလက္ခဏာအပြစ်မကင်းခြင်းမကင်းခြင်းဆိုတာရှိတာပဲမဟုတ်လားအပြစ်မကင်းခြင်းဆိုးကျိုးဆင်းရဲကျိုးကိုပေးခြင်းသဘောရှိ၏ဘာကြောင့်အပြစ်မကင်းတယ်လဲဆိုတော့ဆိုးကျိုးဆင်းရဲကျိုးကိုပေးလို့အပြစ်မကင်းတာဆိုးကျိုးဆင်းရဲကျိုးကိုပေးတယ်ဆိုတာထိကိုက်နစ်နာတာမဟုတ်လားအဲ့ဒီဘာနဲ့နာစီသောဇေရဲ့အတွက်ပဲတာဝိဇ္ဇအပြစ်ရှိတယ်အပြစ်မကင်းဘူးဒါကြောင့်အကုသလမကောင်းမှုပဲအဲ့ဒါလို့မြတ်စွာဘုရားအဘိဓမ္မာဒေသနာတော်မှာရှင်းရှင်းလေးမိတ်နေဒါပေမဲ့အတိတ်ပဲအကျေပြောမပြရင်တော့သဘောအလုံးငုံမိအောင်နားမလဲကြဘူးပေါ့ဘုန်းကြီးတွေမှာဆိုလို့ရှိရင်ကိုရင်ဘဝကလေးကမာတိကဓာတုကထာဆိုတာစာတက်ရကလေးကအဲ့ဒီသကလုံးကစာတက်ရတယ်ကုသလာအနဝိဇ္ဇဒုက္ခဥပါကလက္ခဏာအကုသလာသာဝိဇ္ဇဒုက္ခဥပါကလက္ခဏာအဲ့ဒါဘုန်းကြီးတိုင်းမသိရမတက်ရတဲ့မရှိဘူးဒီဟာလေးဟာဒီသဘောလေးဟာအစကလေးအခြေခံရတယ်ဒါပေမဲ့ဟိုရှင်းရှင်းလင်းလင်းတော့အတိတ်ပဲပေါက်တာကနည်းကြတယ်ဒီတော့ကုသိုလ်ဆိုတာအပြစ်ကင်းတယ်ဘာလို့အပြစ်ကင်းတယ်လဲထိပါနဲ့နိုင်စေမှုမရှိလို့အဲ့ဒါကိုပဲမြတ်စွာဘုရားကကောင်းကျိုးချမ်းသာပေးတတ်တဲ့သဘောလို့မိန့်တယ်ဆိုတော့အခုပုံညာကရိယာဝတ္ထုပုံညာနဲ့ကုသလနဲ့အတိပ္ပယ်အတူတူပဲပါဠိမှာပုံညာကလည်းကုသိုလ်ကောင်းမှုပဲကုသလကလည်းကုသိုလ်ကောင်းမှုပဲဥပမာသီလရှင်တစ်ပါးပါးကိုမပုံညေသည်လို့ဝယ်ပေးပြီဆိုလို့ရှိရင်တော့ကောင်းမှုကုသိုလ်ရှာမိနေတဲ့သီလရှင်လို့အဓိပ္ပာယ်ထွက်တယ်။ဒါကပုံညာကရိယာဝတ္ထုကောင်းကျိုးတို့ဤတရားဖြစ်၍မုတ်ချပြုလို့ရမည်ကောင်းမှုကုသိုလ်များ၁၀ပါးဆိုတော့နံပါတ်၁ကဒါနမိမိပစ္စည်းကိုစွန့်ပြီးတော့သူတစ်ပါးအားပေးလိုက်ယူလိုက်တယ်။အဲဒါမိမိပစ္စည်းကိုစွန့်ပြီးသူတစ်ပါးပေးလိုက်ယူလိုက်တဲ့အလောက်ဟာအပြစ်ကင်းသလားမကင်းဘူးလား။ဘာကြောင့်အပြစ်ကင်းတယ်လို့ပြောနိုင်လဲ။ဘသူကိုမှမထီပါမနေနိုင်သေးသောကြောင့်။ဒါဖြင့်လှူဒါန်းတဲ့ပုဂ္ဂိုလ်မှအခုခုနဒေါ်လီတို့တသိန်းတသိန်းလှူတယ်။လေးသားဆောင်မှတသိန်းလှူတယ်။မော်ဘီချမ်းကြီးလမ်းအတွက်တသိန်းလှူတယ်။လူတော့သူတို့ပစ္စည်းဥစ္စာတသိန်းရော့မသွားဘူးလား။ဟမ်ရောက်လာတာပေါ့မဟုတ်လားတသိန်းရောက်တော့အဲ့ဒါသူတို့မနစ်နာဘူးလားမနစ်နာပါဘူး။ဘာကြောင့်မနစ်နာတာ။ရွယ်လွယ်ဆိုရင်ကို့ထိပါနစ်နာတဲ့အလုပ်ကိုအလူချင်းကလုပ်မလား။မလုပ်ပါဘူး။အဲလုပ်တယ်ဆိုကြတဲ့ကဘာကြောင့်လုပ်တာတော့မထိပါမနစ်နာလို့လုပ်တာမဟုတ်လား။ဟုတ်လားအဲ့ဒီဒါနကုသိုလ်ကြောင့်ပေကံလှူဒန်းလိုက်ရတာကိုပဲဝမ်းသာမနေဘူးလားဝမ်းသာတယ်ဆိုတာထိပါနေတာလို့ဝမ်းသာတာလားဘာကြောင့်တော့တခါအဲ့ဒီဒါနကုသိုလ်ကြောင့်လည်းပဲရမယ့်အကျိုးကကောင်းကျိုးချမ်းသာရအောင်မှမဟုတ်လားအဲ့ဒါကသူမသိဘူးလားသိတော့သူ့မှာနေနာသလားမနေနာဘူးလားဟုတ်ကဲ့လားဟိုကျန်းကံမှာသူဆင်းရဲတယောက်ဟာတန်ဃာတွေတပါးစီနှစ်ပါးစီငါးပါးဆယ်ပါးစသည်နိုင်သလောက်စုပေါင်းပြီးတော့ကိုနိုင်သလောက်ကိုယ့်အိမ်မှာဆွမ်းကပ်ကြရတယ်အသင်းအဖွဲ့ကဥဆောင်ပြီးတော့အဲ့လိုဆွမ်းကပ်တဲ့အခါမှာ သူဆင်းရဲတယောက်ကသူလည်းပဲတတ်နိုင်သလောက်ကံတဏ္ဍာတစ်ပါးဆွံလူပါအောင်မယ်လို့သူကစီရင်ပေးထားတယ်။စီရင်ပေးထားပြီးတော့နှက်ပြန်ကပ်ရမယ်တဏ္ဍာကိုငါဆွံကောင်းဟင်းကောင်းနဲ့ကပ်ပါကပ်မှာပဲဆိုပြီးတော့ဆွံဟင်းရှာတဲ့အခါကျတော့ကံအားလို့ဆိုတာမြေကန္နာသွားပြီလို့တက္ကသေတယောက်ကငါရတယောက်စီမှာငကျင်းသားရတော့ငကျင်းသားဝယ်ပြီးတော့ငကျင်းသားကတဏ္ဍာကဖမ်းပြီးတော့သူသေးထားဖမ်းထားတဲ့အသေးလေးအသေးငကျင်းအရှင်မဟုတ်အဲ့ဒါရလို့ဝယ်လာပြီးတော့အိမ်မှာကြာကြာနာနာချက်ပြီးတော့နောက်တနေ့တဏ္ဍာကပ်ဖို့အချိန်ကြတဲ့အခါကျတော့တဏ္ဍာဝေပေးမဲ့အသင်းအဖွဲ့ဖူးစီသွားသွားပြီးတော့ကျွန်တော်ပင်တဲ့တန်ခါကျန်တန်ခါတပါပေးပါဆုံးကမလို့ဆိုတော့အဲ့ဒီအမှုဆောင်လူကြီးကမဲနှိုက်ခိုင်းတယ်ကြရတဲ့တန်ခါဖုံးဆုံးကပေါ်လေတန်နဲ့သူကမဲနှိုက်လိုက်တဲ့အခါကျတော့သူကြတာဘလူကြလို့ဆိုမြတ်စွာဘုရားကြကြွားမြတ်စွာဘုရားမဲကြသွားတော့သူဟာအတော်ပဲဖြစ်သွားတာပေါ့သူတရာတရားအလျောက်စေရဏတရာတရားထက်သန်တဲ့လျောင်းဟင်းကောင်းကောင်းနဲ့တန်ခါကမယ်ဆိုပြီးတော့ချက်စရာဆိုတော့မြတ်စွာဘုရားလည်းကြားတယ်အဲ့ဒါမြတ်စွာဘုရားပင့်သွားတယ်အဲ့ဒါသူဆင်းရဲမြတ်စွာဘုရားမဲကြတယ်လို့သိကြတဲ့အခါကျတော့မူကြီးမရာတွေတထေးတရွယ်တွေကသူ့မဲကိုဝယ်ကြတယ်ဒီသူဆင်းရဲမဲကိုဝယ်ကြတယ်မြေမဲကိုတို့ပေးပါတထောင်ပေးပါမယ်အစရာမယောင်ဘူးနောက်လူကလာပြီး2000ပေးပါမယ်မယောင်5000ပေးပါမယ်မယောင်1000ပေးပါမယ်မယောင်အဲတော့နားလဲသွားပြီးအဟံဒီလူစီရတို့ဝယ်လို့မရဘူးလို့ဆိုဒါနဲ့မဝင်ရတော့မြတ်စွာဘုရားပင့်သွားတယ်ပင့်သွားပြီးအိမ်မှာဆုံးကတ်အိမ်ဘဝင်တဲ့အခါကျတော့မြတ်စွာဘုရားအရတ်တော်နဲ့အပေါင်းနဲ့မလွတ်ပါဘူးတဲ့ဒါပေမဲ့မြတ်စွာဘုရားရဲ့တကူတော်ကြောင့်မြတ်စွာဘုရားအိမ်ပေါက်ဝင်မဲ့ညာတဲ့အခါကျတော့အိမ်ပေါက်ကကျဲပြီးမြင့်သွားတယ်တဲ့။ဒါနဲ့မြတ်စွာဘုရားပြင်လို့ဝင်လို့ရဒါနဲ့ဆွမ်းကဆွမ်းကပြီးတော့မြတ်စွာဘုရားတို့ပြောကြသူမြတ်စွာဘုရားကိုကျမ်းပြီးတော့ဆွမ်းဖုံးပေးပြီးတဲ့အနုမောဒနာပြုပြီးတော့လိုက်ပြီးပို့မြတ်စွာဘုရားကြောင်းတော်ကြောင့်မယ်သူလိုက်ပို့တယ်နဲ့တွေ့တယ်ကြည့်ရတာအဲ့ဒါပြီးတော့ပြန်လာအပြန်မှာဝမ်းသာလိုက်တာမြတ်စွာဘုရားဆုံးခတ်ရလို့သူငကျင်းသားတကောင်ပေးရမယ်ပိုက်ဆံဆိုလို့ချင်းဘုန်းကြီးထင်တယ်လေသူအနေနဲ့10ရက်လောက်စားရမှာပဲ10ရက်လောက်စားရမယ်ဟာကိုမစားဘဲနဲ့ငကျင်းသားဝယ်ပြီးတော့လှူလိုက်တာအဲ့ဒါသူရော့မသွားဘူးလားဟဲ့ရော့သွားတယ်ဟုတ်ကဲ့လားရောက်သွားတာသူမြတ်စွာဘုရားပို့ပြီးပြန်တဲ့အခါကျတော့စိတ်မချမ်းမသာခြင်းဖြစ်နေတော့ဘောဟမ်ဘလို့ဖြစ်တာဝမ်းသာလို့ရချီတော့မြေကြီးတောင်မထီဘူးထင်ရတယ်ကြွားနေတာဒါနဲ့အိမ်ရောက်တဲ့အခါကျတော့အိမ်ကလည်းအရင်နဲ့ကျဲပြန့်ပြီးအိမ်ကောင်းရာကောင်းဖြစ်နေတာတွေ့ရတယ်အဲ့ဒီထဲမှာလည်းပဲကျွေးငွေရဏနာတွေပြည့်အဲ့ဒါတွေ့ရတယ်ဘယ်သူကလှုပ်ပေးတာလဲဆိုတော့သူ့တရားတရားကို appreciate လုပ်တဲ့အနေနဲ့တရားမင်းကအဲ့ဒါသူ့အိမ်မှာရွှေရငွေတွေနဲ့ပြည့်အောင်ဖြည့်ပေးထားတယ်တဲ့ဒီတော့သူ့ရော့သွားတဲ့ဆယ်ရက်စာဆိုကြပါစို့ဆယ်ရက်ကျတာဝတ္ထုငွေကြေးရော့သွားတာဟာလှူလိုက်လို့ရော့သွားတာရသတော့အဲ့ဒီရော့သွားတဲ့အတွက်သူ့ထိခိုက်တယ်ပြောရမလားပြောရမှာပါအဲ့ဒီစွန့်လွတ်လိုက်တဲ့ဆယ်ရက်သာငွေကြေးအတွက်အခုပါရအဲရွှေငွေရတနာတွေအပြည့်ရတယ်အဲ့ဒါစွန့်လို့ရတာမဟုတ်လားလူလို့ရတာမဟုတ်လားဒါကြောင့်လူရတယ်အဲ့တော့လူရတယ်ဆိုတော့ဘယ်သူအများဝန်နေအောင်မလဲဘာပဲဖြစ်မလဲအဲကိုတက်မဲ့နေတဲ့ပစ္စည်းစွန့်လာရလဲအတွက်စွန့်နိုင်လို့လည်းပဲဝန်တာတယ် တကအဲ့ဒါကြောင့်အကျိုးရပြန်တော့လည်းပဲပစ္စည်းဆိုရဲအကျိုးပြန်ရပြန်တော့လည်းတခါဝမ်းပါတယ်ရေပေကလူရန်းတာဟာလူရန်းသူကိုထိပါနစ်နာစေသလားမထိပါမနစ်နာစေဘူးလားမနစ်နာပါဘူးအဲ့ဒါကြောင့်ဘုန်းကြီးလည်းနေပြန်အာယုံစွမ်းလူရန်းလိုက်အောင်ပဲဟုတ်ကဲ့လားအာယုံစွမ်းလူရန်းလိုက်အောင်ပဲအဲ့ဒါအာယုံစွမ်းလူတန်းနာအကောင်းဆုံးလုပ်ပြီးလုပ်ပြီးလူဝါချက်ပါပြုတ်ပါဆိုပြီးတော့ခိုင်းထားတယ်။ထိုင်ကတကာကြီးတောင်မှခိုင်းလို့ပဲပြန်ခေါ်ပြီးချက်ခိုင်းထား။အဲဒါဘုန်းကြီးတော့တနှုန်းတော့တညာလုံးစိတ်ဆင်းရဲနေဦးမှာပဲခက်ပါပြီ။ငါကငါတော့နဲ့ပြန်တော့ပိုက်ဆိုင်တော့ကုန်ပါပြီ။ဟုတ်လား။ဟုတ်ပါပါဘုရား။ဘယ်လိုချင်းနေလဲ။ဟုတ်ပါပါဘုရား။ကဲဒါဖြင့်ထိခိုက်နေတာလို့ဝမ်းသာတာပေါ့နော်။ပါတော့တတိယဓမ္မတော့ပါပါ။အေးယောဂီတို့စိတ်ကူးထာနဲ့ပြန်မစားဘူးတဲ့အစာစားရမယ်။နော်။အဲ့ဒီစိတ်ကူးများများမှားရလေစဉ်းစားတယ်စဉ်းစားတယ်တွေးတယ်တွေးတယ်လို့အခုနေကြတဲ့စဉ်းစားခြင်းတို့ဆရာတော်အကောင်းဆုံးအစာလို့ပြောတယ်ဘာများဖြစ်ပါလိမ့်မလို့ဟုတ်လား။တော့ကြရင်စဉ်းစားမရင်စဉ်းစားတယ်စဉ်းစားတယ်မှားလိုက်ပျောက်သွားနောက်တစ်ခါတော့ကြာကြလာလာလာလဲဦးမယ်ဘာမှလိုက်မလို့ထောပါလာချိတ်လာဘယ်ဟာဘယ်လိုဟာပါလိုက်မလို့အဲစဉ်းစားအောင်ပါအဲ့ဒါကတော့ရှုအောင်မှတ်ရအောင်ပါစိတ်ဓာတ်ဥပဒနာသတိပဋ္ဌာန်ဟုတ်လားစိတ်ဓာတ်ဥပဒနာသတိပဋ္ဌာန်လို့ရအောင်မယ်အဲဆလိုတာကတော့လူရလို့ထိခိုက်နေတယ်ဆိုရင်တော့ဘယ်ဝမ်းသာပါမလဲမဟုတ်ဘူးလားဝမ်းသာတယ်ဆိုကြတဲ့ကထိခိုက်လို့လားမထိခိုက်လို့လားမထိခိုက်လို့ဝမ်းသာတာပေါ့အဲ့တော့အဲ့ဒီဒါနဟာကုသိုလ်လားအကုသိုလ်လားဟုတ်ကဲ့လားညီသူကိုမျှထိပါနစ်နာစေခြင်းမရှိသောကြောင့်အပြစ်မရှိအပြစ်ကင်းသောထိပါနစ်နာစေခြင်းမရှိ၍အပြစ်ကင်းသောကြောင့်ကောင်းမှုကုသိုလ်ဟုတ်ကဲ့လားအဲ့ဒီတိုင်းပဲတခြားငကိုးခုကိုစစ်ကြည့်သီလဘာဝနာအပ္ပသာယနာဝေယဝစ္စပဋိဒါနပတ္တနုမောဒနာဓမ္မသဝနာဓမ္မဒေသနာဒိဋ္ဌိစုကမ္မ10ပါးရှိတယ်အဲ့ဒီ10ပါးလုံးအခုလိုစစ်ကြည့်လို့ရှိရဲ့အပြစ်ကင်းတယ်ဘာကြောင့်လဲထိပါနေနာစေခြင်းမရှိလို့အဲထိပါနေနာစေခြင်းမရှိလို့အပြစ်ကင်းတဲ့အတွက်ဒီ10ပါးဟာကောင်းမှုကုသိုလ်ဆိုတာသိကြရဲပေါ့အဲ့ဒါတိတိကြကြရဲရဲတင်းတင်းပြက်ပြက်သားသားခွဲကြတတ်ပလားဟုတ်ကဲ့လားအဲ့ဒါပုံညာကရိယာဝတ္ထုတဲ့ကောင်းကျိုးတို့ဤတရားဖြစ်၍မုတ်ချပြုလို့ရမည်ကောင်းမှုကုသိုလ်များလွယ်လွယ်ခေါ်ရင်တော့ဒါနဝတ္ထုသီလဝတ္ထုလို့ခေါ်နိုင်တာပေါ့အဲ့လိုတော့မခေါ်ရအောင်အဲ့ဒါက10ပါးဒါနစံကြေပေကံပြုတာညသီလကိုယ်နဲ့နှုတ်အပြစ်ကင်းအောင်စောင့်သီးထိန်သိမ်းခြင်းဘာဝနာမိမိသန္တာ၌ဖြူစင်သောစိတ်များဖြစ်ပွားအောင်လေ့ကျင့်ပွားများအားထုတ်ခြင်းအပ္ပသာယနာယူသေးတိုက်သူကိုယူသေးခြင်းဝေယဝိစ္စကုသိုလ်ဝေယဝိစ္စဆောင်ရွက်ခြင်းပဋိဒါနမိမိပြုသောကုသိုလ်ကိုသူတော်ဘာအားအမြှပေးဝေခြင်းပဋ္ဌာနုမောဒနာသူတော်ဘာပြုသောကုသိုလ်ကိုဝမ်းမြောက်နှုမောပါဠိခေါ်ခြင်းဓမ္မသဝနာသူတော်ကောင်းတရားနာကြခြင်းဓမ္မဒေသနာသူတော်ကောင်းတရားဟောကြားခြင်းဒိဋ္ဌိစုကမ္မအယူဝါဒဖြောင့်မအောင်ပြုခြင်းအဲ့ဒါမောက္ခပြုရမယ်ကုသိုလ်ကောင်းမှု7မျိုးပဲအကြောင်းသင်တယ်လို့ပြုရောအဲ့ဒါကုသိုလ်ကောင်းမှုဆိုတာသိုးကျိုးဆင်းရဲကျိုးသာပေးမယ်ဆိုရင်ဒီကုသိုလ်ကောင်းမှုဘသူပြုမလဲဘူးမမပြုဘူးကောင်းကျိုးချမ်းသာကိုပေးလို့သာပြုတာအခုဒီကနေ့နေဆုံးကတဲ့ဒေါက်တာအီလင်ဖော်ဖရီဆိုတာအမျိုးသမီးလေဒီမှာဝါရင်ပြန်ဦးလွင်ချမ်းမြေတာမှာသီလရှင်မပြီးတရားအထုတ်သွားတယ်။ရံငန်နီးမှပဲသီလရှင်ကိုချွတ်သွားတယ်။ဒီပုဂ္ဂိုလ်ကတော့တကယ်ကိုပဲဒါနစေနာအင်မတန်ထက်သန်တဲ့ပုဂ္ဂိုလ်။ ပြင်ဥလွင်မှုမသွားခင်ဒီမှာရောက်နေတခိုက်လင်္ကာ3-4ရက်ပေါ့အဲ့ဒီတော့တည်းမှာရွှေရကုံလိုက်ဖို့တဲ့ဒီကယောဂီဝေယောဇက်ယောဂီတွေရွှေရကုံကြတော့တွေ့ရသံဃာလိုက်လိုက်ပြီးဝှထုတယ်လှူရတယ်အဲရှင်ပြန်ပေါ်မှာသွားနေတဲ့သံဃာမြင်တာမှမြင်တာနဲ့အတင်းလိုက်ပြီးလှူရတယ်တခါတရံများမမိမဆုလို့သူအပြေးသွားတယ်အဲတစ်ပါးတစ်ပါးလှူတော့2000လှူတယ်2000တချို့5000လှူတယ်တဲ့အဲ့ဒါဒီကလိုက်သွားတဲ့ဝေယောဇက်ယောဂီကပြောတယ်သံဃာတော်တွေဒီနေ့ကံကောင်းတာပဲတဲ့သံဃာ40လောက်ရှိလိမ့်မယ်နဲ့တူတယ်ဒီနေ့ခြေတော်ကောင်ကောင်မတွေ့တာအဲအဲ့ဒါကိုပြောတာတခါဩခုနမေ့လို့အခုနလူစင်ရဲ့ကြီးကိုဘာလို့ခေါ်ရလဲအလွန်စင်ရဲ့တဲ့လူလို့ခေါ်တာပဲအလွန်စင်ရဲ့တဲ့လူဆိုတာပါဠိလိုမဟာဒုက္ခတဲ့မဟာအကြီးအကျယ်ဒုက္ခစင်ရဲ့တဲ့ပုဂ္ဂိုလ်ဒီနေ့သာတောင်ဒီနေ့လောက်အောင်မရှာနိုင်တဲ့အဓိပ္ပာယ်မျိုးပေါ့လေမဟာဒုက္ခအမတန်အကြီးအကျယ်ဆင်းရဲတဲ့ပုဂ္ဂိုလ်တဲ့ဆင်းရဲတဲ့ဆိုတာကိုယ်ဆင်းရဲစိတ်ဆင်းရဲပြောတာမဟုတ်ဘူးပိုက်ဆံဆင်းရဲတာပြောတာဒါနဲ့အဲ့ဒီကလေးကမဟာဒုက္ခဆွန်ကြွေးဆိုတာပေါ်လာမဟာဒုက္ခဆွန်ကြွေးဆိုတာပေါ်လာတော့အဲ့ဒီမှာအဲ့ဒီဝိထုကြောင့်လိုပဲသံဃာတွေဆွန်ကြွေးမယ်ရက်သေးရွာတယ်လက်ဆွန်မိမိနိုင်ဆွန်ကြွေးလို့တဲ့သံဃာအရေးအတွက်လာပြီးဆင်းပေးကြပါဆိုတော့သွားဆင်းပေးကြတော့အဲသံဃာအရေးအတွက်ကြည့်ပြီးတော့သံဃာ1000ရှိတယ်ဆိုလို့ရှိရင်ဆွန်ကြွေးမဲ့ပုဂ္ဂိုလ်1000ရှိတယ်လို့ဆိုရင်အဲသံဃာ1000ရအောင်လျှောက်ပြီးတော့ပင့်ပြီးအဲဒီဆွန်ကြွေးတဲ့နေ့ကျတော့အဲဒီမှာတနေ့ရမှာစုထားပြီးတော့မှမဲချပြီးမဲကြရသံဃာပင့်သွားဆုံးကအဲ့လိုလုပ်တာမဟုတ်လားအဲ့ဒါဘာခေါ်တော့မဟာဒုက္ခလို့ခေါ်တယ်။ဘာအစွဲပြုတာလဲဆိုခုနမဟာဒုက္ခကိုအစွဲပြုပြီးတော့မဟာဒုက္ခလို့ခေါ်တာ။ဒါဗမာကအသက်သာခေါ်တော့ဒုက္ခကြအောင်အသာမထွက်တော့ဘူး။အဲဒုက္ခကြအောင်အသာထွက်ရင်မောသွားမှာဆိုလို့မဟာဒုက္ခတဲ့ခါလွတ်ထားတယ်။ခါကိုလွတ်ထားပြီးမဟာဒုက္ခလို့ကျင်။ပြီးခဲ့တဲ့ဝါရင်းကလည်းပဲအဲ့ပြင်းဥလွင်ဝမ်းပြီးအသင်းကမဟာဒုက္ခဆွန်ကြွေးလို့သူတို့နှစ်စင်လောက်တာနှစ်စင်လောက်တာဘုန်းကြီးတို့ရွာတွေမတော်ရတယ်မလဲအဲ့ဒါလုံးလေးရှိတယ်ဘုန်းကြီးတို့တွေ့ရတယ်တော့ဝါကောင်လာဆိုပြီးသတ်မှတ်ထားတယ်ဝါကောင်လာစေးသာဆွမ်းပွဲဆိုပြီးတော့အဲ့လိုလောက်တာအဲ့ဒီပြင်းဥလွင်မှာတန်ငါပင့်တာ1150အဲပြင်ဥလွင်ကဒကာကြီးအဖွဲ့ကဒကာကြီးတွေနဲ့ဘုန်းကြီးတို့ပြင်ဥလွင်ချမ်းမြေသားဒကာကြီးတွေကလည်းတပေါင်းနဲ့တစည်းတည်းကိုအဲတော့ဘုန်းကြီးတို့ကျောင်းကလည်းသိနေတယ်သိနေတော့အဲ့ဒီအခုဒီနေ့နေစွကျွေးတဲ့ယောဂီကလည်းသူကသိသွားတော့အဲ့လိုဆိုရင်သူလူရသေးဦးမယ်အဲဘာလူမှလဲလို့ဆိုတော့သံဃာတစ်ပါးတစ်ပါးကို2000လူရင်လို့တယ်သံဃာ1150အဲ့ဒါနဲ့သူ့လှူနိုင်အောင်ကြီးညိုဖွဲ့ဖြစ်အောင်ဖွဲ့လူကြီးတွေကအစီအစဉ်လုပ်ပြရတယ်အဲ့ဒီနေ့ကျတော့ငငါတွေအားလုံးစုပြီးတော့အဲ့ဒါကြီးညိုဖွဲ့ဖြစ်အောင်တပါးချင်းတပါးချင်းကြွပြီးတော့အဲ့သူကလှူတယ်တပါးကို2000စာအိတ်နဲ့ထည့်ထားစာအိတ်နဲ့ထည့်ကျောင်းသားဝေယောစတဲ့ကျောင်းသားတွေကလုပ်ပြပါတယ်စာအိတ်ပေါ်မှာကြာကြာနာကွန်ပျူတာနဲ့သူ့နာမည်ရောဟိုရင်အလူငွေရဲ့အရေးအတွက်ရောထည့်ရေးပြီးတော့စိုင်းနေလို့အဲ့ဒီမှာလည်းပဲတပားကို2000သံဃာ1150အဲ့ဒါလှူတယ်နောက်တခါဘုန်းကြီးတို့ပြင်ဦးလွင်မှာပြင်ဦးလွင်ချမ်းမြေမှာသတင်းကြွလာပြီးနေဘဝရဏဘွဲလှုပ်တယ်ဘဝရဏဘွဲကတော့သံဃာများတဲ့အကြောင်းတွေကရွှေကျင်ဂိုင်းသံဃာတွေပါတို့ကလာကြောက်တယ်ဆရာတော်ဘုရားတရားတပည့်တော်တို့ဝါရဏဘွဲလုပ်ပြရသေးဆရာတော်ချီးမြောက်ပါလို့ဆိုတော့အေးအကောင်းတော်ဘောလို့တန်ဃာတွေစုမိကြကောင်းတော်ဘောအဲ့ဒါနဲ့တရိညလာပြင်းနေမှာဝါရဏဘွဲလုပ်တယ်ဝါရဏပြုပြီးတော့ ွန်းဆန်သိမ်းလောင်းတယ်လို့လူဝဲဝတ္ထုတွေလောင်းရတယ်။အဲဒီမှာလည်းပဲဒီယောဂီကသံဃာ132ပါးထင်တယ်။အဲ့ဒါတပါး2000ရသူကလှူတာပဲ။တပါး2000ရလှူတာ။နောက်တစ်ခါဘဝရဏဘွဲပြီးတော့ကထိန်ဘွဲရှိတယ်ဆိုတာသူကသိတယ်။အဲ့တော့ပြင်ဦးလွင်ကထိန်ဘွဲမှာလည်းလှူခြင်းနဲ့ရန်ကုန်ကထိန်ဘွဲမှော်ပြီးကထိန်ဘွဲဒါလည်းသူလှူခြင်းနဲ့အဲ့ဒါနဲ့အဲ့ဒါလည်းပဲပြုံးလည်းကထိပ်ပွဲရတော့သံဃာ50အဲ့ဒါလည်းပဲတပါး2000ပြူတာပဲဒီကကထိပ်ပွဲရတော့တပါးကိုသံဃာ100အဲသံဃာက130ဒါလည်းပဲသူတပါး2000ပြူတာပဲသို့တော့သူကတော့ဗီဇာတက်တန်းကုံလို့ပြောလို့စက်တင်ဘာလကုံအောက်တိုဘာလဇန်ကပြန်သွားပါ යි ဒါပေမဲ့ဝတ္ထုတွေထားရတယ်ပိုက်သနေထားရတယ်အဲဒီကသံဃာရေအတွက်နဲ့လုံအောင်အဲဒီသံဃာ130လဲ2000ပဲဒါကမော်ဘီသံဃာကြပြန်တော့လေဒီတိုင်းပဲဘုန်းကြီးကမှန်းပြောတော့မော်ဘီကတော့80ဖြစ်မယ်ထင်တယ်လို့ဆိုတော့ဥရောမော်ဘီက65ပါအဲ65ပါလဲပဲသံဃာသူ2000ညလှူတာပဲ65ပါဆိုတော့15ပါပို့တော့တော့တခါသူ့ဝတ္ထုထားခဲ့တာပို့နေတော့မော်ဘီမှာ24ရက်နေကတနေ့တာဆွန်းတကြိမ်28ရက်နေမနေ့ကတနေ့တာဆွန်းတကြိမ်ဆွန်းတကြိမ်သူ့အတွက်သူ့ဝတ္ထုနဲ့ဆုံးကပ်ပေးရတနေ့တာဆိုတော့အာယုန်နေဆွန်းညနေဖြိုးရမှာပေါ့အဲဒီနေ့ကျတော့ဒီမှာနေဆွန်းတနေ့တာဘုန်းကြီးကဒီဟာဆောင်ရတဲ့ပုဂ္ဂိုလ်တွေပြောပါတယ်ကောင်းကောင်းလုပ်ပါဒီယောဂီကကောင်းကောင်းလူလေးရှိတယ်ဒါကြောင့်မို့ဒီနေ့ယောဂီတွေသာယဒါနဲတယ်ဒါရီယာဟိုတယ်မှာစားနိုင်စားကြရတာများတယ်အဲဒါဟိုချိုးချင်းရောလောက်ပါလို့နှစ်သိန်းကြရင်ကြသွားပါစေလို့အဲလိုပြောတယ်ဒါပေမဲ့မိဘကနည်းနည်းဆရတယ်နဲ့တူပါတယ်ချိုးချင်းရောကြက်သားချိုးချင်းရောမဟုတ်ပဲနဲ့ပဇွန်ချိုးချင်းရောဖြစ်အဲဖြစ်နေတယ်နှသိန်းကိုညီကုန်ပါလေလို့ပုံမှန်အားဖြင့်ဆိုရင်တသိန်းကျော်ကျော်ကုန်တာဟုတ်တသိန်းခွဲလောက်ကုန်တာအဲနှသိန်းကိုညီကုန်မသေးလို့ခိုင်းတယ်အဲ့ဒါသူ့လူပဲကောင်းကောင်းလူတာသူတို့ဒီဘဝယောဂီတွေကသရတရားတော်ချက်တယ်ဟိုခုပြင်ဦးလွေမှာကြံခဲ့တဲ့သီလရှင်ကနေဒါကဟိုတည်းကတော့လူမျိုးကတော့အင်ဒိုနီးရှားပါအဲသူ့ကြတယ်ဒီလိုပဲအဲ့ဒီပြင်ဦးလွင်ကထိန်မော်ဘီကထိန်တမူးကထိန်လယ်ဝေးကထိန်အဲ့ဒါတွေပါတောင်သူကလှူတယ်အဲတမူးဆိုရောက်ဘူးတော့မဟုတ်ဘူးလယ်ဝေးကမှသူရောက်ဘူးဟိုရောက်ဘူးသေးတယ်အဲ့ဒါလှူတယ်ဒါတွေမကလယ်ဝေးနွေကဘုန်းကြီးတို့ရွာမှာသွန်းဆန်စိန်လောင်းပွဲဆိုပြီးလှုပ်တော့သူတို့လည်းပါလာကြတယ်လောင်းလောင်းကြတယ်အဲ့ဒါဘုန်းကြီးတို့တောင်တွင်းကြီးမှာဘုန်းကြီးတွေကပြင်းမရအဲ့ဒီမှာနှစ်ကြောင်ရှိတယ်အဲ့ဒီကြောင်တွေသူရောက်သွားတယ်အခုအဲ့ဒီကြောင်တွေကကထိန်နဲ့လှမ်းလူတယ်အဲ့ဒီယောဂီကခဏလေးသူရောက်သွားတာအဲ့ဘုန်းကြီးတို့ပြင်းမရအကြောင်တောင်ကြောင်မြောက်ကြောင်ရှိတယ်တောင်ကြောင်ကထိန်ရောမြောက်ကြောင်ကထိန်ရောအဲ့လူတယ်အဲ့သူကကြတော့ဟင်္သရာကထိန်တော့မလွတ်ရအောင်အဲ့ဟင်္သရာပါလူတယ်အဲ့ဒီတော့ဒါလောက်လူနေတာထောက်တော့အများကြီးရော့ပါမှာပေါ့မဟုတ်ဘူးလားအဲ့တော့ဝမ်းမြဲစရာကြီးပေါ့အဲ့ဒီ2000လို့တဲ့ယောဂီများဘုရင်ကမဟာဒုတ်သံဃာ1150လှူပြီးပြန်လာတော့ဝမ်းသာလွန်လို့တဲ့အမြဲတမ်းပြုံးနေတာပဲကြရခုံင်းပါလေတဲ့သူအဲ့လိုဖြစ်တယ်။အဲ့တော့ဒါထိပါနေနာရလားမထိပါမနေနာလား။မထိပါဘူး။အဲ့တော့ဘာလုပ်တော့ကောင်းမှုလားမကောင်းမှုလား။ကောင်းပါပါ။ဒါကြောင့်ဒါနဟာကောင်းမှုသီလဟာကောင်းမှု။ဘုန်းကြီးတို့ရေဘေးဒုက္ခတွေလေဘေးဒုက္ခတွေပြိဝမသွားခင်တုန်းကတကြိမ်လူတဲ့ပြိဝပြန်လာတော့ဒါကတကြိမ်လူတဲ့ပြန်ဦးလေရောက်ပြန်တော့တစ်ခါတစ်ချိန်လို့တဲ့၃ချိန်ပေါင်း သိန်း400ကျော်လောက်လှူပြီလေဘဲတုန်းကလည်းအဲ့တော့သိန်း400ကျော်လှူတယ်ဆိုတာကတော့ဝမ်းနေစရာကြီးမကောင်းဘူးလားညော့သွားလိုက်တာမနေဘူးတော့ညော့တာလားတိုးတာလားတိုးတာအဲ့လိုရောက်နေသူလေဟိုဒီနေ့ကဓမ္မုကထိန်သွားတယ်နဝကမ္မလှူတာတသိန်းနဲ့လှူတယ်ဟုတ်ပြုံးလွန်လဲနဝကမ္မလာလှူတာတချို့က3သိန်းတော်လှူတယ်ဟာနဝကမ္မအဲ့လိုလှူရတယ်အဲ့တော့အဲ့ဒါဟာအဲ့ဒါကြောင့်ဒါနဆိုတာပုံညာကရိယာဝတ္ထုကောင်းကျိုးတို့ဣတိယာဖြစ်၍မောချာပြုလို့ရမည်ကောင်းမှုမသေးကြဘူးလားသိကြပါဘူးသိကြတယ်ကိုင်းလိုက်ဆိုကောင်းကျိုးတို့ဤတရားဖြစ်၍မောချာပြုလို့ရမည်ကောင်းမှုကုသိုလ်များပုံညာကရိယာဝတ္ထု7ပါးဆိုသည်မှာကောင်းကျိုးတို့ဤတရားဖြစ်၍မောချပြုလို့ရမည်ကောင်းမှုကုသိုလ်များပုံညာကရိယာဝတ္ထု7ပါးဆိုသည်မှာပုံညာကရိယာဝတ္ထု7ပါးဒါနတတော်တော်ဟာရှိသွားရှိသွားရောဒါနစွမ်းနိုင်သမျှသင်ကြေပေးကမ်းလှူဒါန်းခြင်းဒါနစွမ်းနိုင်သမျှသင်ကြေပေးကမ်းလှူဒါန်းခြင်းဆိုသီလကိုနဲ့နှုတ်အပြစ်ကင်းအောင်ဆောင်စည်းထိမ့်သိမ့်ခြင်းသီလကိုနဲ့နှုတ်အပြစ်ကင်းအောင်ဆောင်စည်းထိမ့်သိမ့်ခြင်းသို့ภาวนาม
ิ
มิตันตัง၌ผู้สิ้นသောစိတ်များဖြစ်ပွားอ๋องเลเจปွားများอัธุจินภาวนามิมิตันตัง၌ผู้สิ้นသောစိတ်များဖြစ်ပွားอ๋องเลเจปွားများอัธุจินပါစာယနာယုသေးတိုက်သူကိုယုသေးခြင်းအပစာယနာယုသေးတိုက်သူကိုယုသေးခြင်းဆိုဝေယဝိသကုသိုလ်ဝေယဝိသဆောင်ရွက်ခြင
်
ပဋိဒါနမိမိပြုသောကုသိုလ်ကိုသူတစ်ပါးအားအမျှပေးဝေခြင်းပဋိဒါန
ပဋိဒါန
မိမိပြုသောကုသိုလ်ကို
မိမိပြုသောကုသိုလ်ကို
သူတစ်ပါးအားအမျှပေးဝေခြင်း
ပဋိဒါနပဋိဒါန
မိမိပြုသောကုသိုလ်ကိုသူတော်ဘာအာအမြပေးဝေခြင်းပတ္တာနုမောဒနာသူတော်ဘာပြုသောကုသိုလ်ကိုဝမ်းမြောက်နှုမောသာဓုခေါ်ခြင
်း
ပတ္တာနုမောဒနာသူတော်ဘာပြုသောကုသိုလ်ကိုဝမ်းမြောက်နှုမောသာဓုခေါ်ခြင်းသဝနာသရောကောင်းတရားနာကြခြင
်း
ဓမ္မသဝနာသရောကောင်းတရားနာကြခြင်း
ธรรมเทศนา
သူတော်ကောင်းတရားဟောကြားခြင
်း
ဓမ္မဒေသနာ
သ
ူတော်ကောင်းတရားဟောကြားခြင
်
ဒိဋ္ဌိစုကမ္မအယူဝါဒဖြောင့်မအောင်ပြုခြင်းဒိဋ္ဌိစုကမ္မအယူဝါဒဖြောင့်မအောင်ပြုခြင
်
ပြန်ဆိုကြည့်ပါကောင်းကျိုးတို့ဤကြည်သွားပါလားမကြည်သေးဘူးမကြည်သေးရင်တော့နှခေါက်ကင်
Thank you.
သီလဟောကိုနှုတ်စိတ်သုံးပါးရှိတာမှာသီလကဘာနဲ့ပါဆောင်သီထိမ့်နေလဲစိတ်တော့မဆောင်သီမထိမ့်သိမ့်ဘူးလားသီလကလေဟမ်ထိမ့်သိမ့်နေလဲမထိမ့်သိမ့်နိုင်ဘူးငါးပါးသီလစဉ်းစားကြည့်ပါတတဝါဤအသက်ကိုတတ်ခြင်းမှရှောင်ကျဉ်ခြင်းဆိုတာကိုယ်တိုင်သတ်ရင်ကာယကံပေါ့သူတစ်ပါးသတ်ခိုင်းရင်ဝစီကံပေါ့ထောက်တယ်မဟုတ်လားအဲ့တော့မသတ်ဘူးဆိုလို့ရှိရင်တော့ကိုယ်တိုင်မသတ်ဘူးဆိုရင်တော့အပြစ်မကင်းတဲ့အလုပ်မလုပ်ဘဲစောင့်သီးထိန်လိုက်ချိန်သိမ့်လိုက်တာသူတစ်ပါးလည်းအသာမခိုင်းဘူးဆိုရင်တော့အပြစ်မကင်းတဲ့အပြောကိုမပြောဘဲစောင့်သီးထိန်သိမ့်လိုက်တာဟုတ်တယ်မဟုတ်လားအဒိဏဒါနလည်းဒီတိုင်းပဲမဟုတ်လားအဲ့ဒါအဒိဏဒါနမဟုတ်ဘူးเนาะအဒိဏဒိဏဒါနဒိဏမှာရေးချပါတယ်အဲ့ဒါရေးချမပါဘဲနဲ့ဒိဏအကန့်ထွက်ရမှားတယ်သူတို့မှာပစ္စည်းမတရားယူတယ်ဆိုတော့ကိုယ်တိုင်ယူရရဲ့သူတို့ကအယူခိုင်းတာရဲ့ပေါ့ဟုတ်လားအဲ့ဒါလို့မယူပဲစောင့်သိစိတ်နဲ့ကိုယ်နဲ့နှုတ်ဆောင်သီးထိမ့်သိမ့်တာပဲမဟုတ်လားကာမဂုဏ်တို့မှာမောက်မောက်မာမာကျင့်တယ်ဆိုတော့ကိုယ်တိုင်ကျင့်တာသူတော်ဘာခိုင်တာနှမျိုးမဟုတ်လားစိတ်သက်သက်နဲ့တော့ကျင့်လို့ရလားမရပါဘူးအဲ့တော့ကာမဂုဏ်တို့မှာမောက်မောက်မာမာမကျင့်ဘူးဆိုတော့ဘာနဲ့ပါထိမ့်လိုက်တာကိုယ်နဲ့နှုတ်ထိမ့်လိုက်တာမုသာဝါဒာဝေဒမနိသိက္ခာပဒံသမာရိယာမိလိမ်မပြောပါဘူးလို့စောင့်စည်းထိမ့်လိုက်ထိမ့်နေလိုက်တယ်အဲ့ဒါတော့ဘာကိုထိမ့်သိမ့်တာလဲနှုတ်ကိုထိမ့်သိမ့်တာဟုတ်လားသို့တော်လည်းပဲရှားရှားပါပါတခါတရံမှကိုယ်အမူအရာနဲ့လိမ်တာရောမရှိဘူးလားရှိပါဘူးရှိတယ်ဟုတ်တယ်မဟုတ်လားဟိုတချို့များရှိရတယ်မဟုတ်လားဟိုနေကြတော့ကိုယ်ဟာကိုယ်သင်္ကန်းဟိုသပိတ်ကြိုက်ပြီးတော့ဆုံးကန်ထွက်အလူကန်ထွက်နေနေလေလဲထွက်တယ်ညာနေလဲထွက်တယ်ထွက်တယ်လူတွေကတော့မသိတော့လောင်းညာလှူကြတယ်ပြန်တဲ့အခါကျတော့တပိတ်သင်္ကန်းချုပ်ပစိုးဝအင်ကြီးဝပြီးတော့သင်္ကန်းတပိတ်ခောက်ပြီးသိမ့်ထားလိုက်တယ်ညာပြီးတဲ့အခါကျတော့ကိုမိသားစုနဲ့ပြောစွဲပါစားကြတော့ကြတယ်ခိုးတော့လည်းရှိတာပဲအခုလည်းရှိတာပဲအခုရှိတာမသိကြဘူးခိုးတော့ရှိတာတော့တော်တော်ပုံပုံများများပုံပုံများများရှိနေလို့သိကြအခုတော့သူတို့သာသနာရေးညွနဲ့သာယကနာယကတိုင်းသာယကနကဘာညာတွေသူတို့လည်းပဲမသိလို့လားမျက်စိမှိတ်နေတာလားတော့မသိပါဘူးရှိတာပဲအဲ့ဒါကိုယ်နဲ့လိမ်တာမဟုတ်ဘူးလားဟဲ့ကကာယကံကိုယ်နဲ့လိမ်တာပဲအဲ့ဒါလို့ကိုယ်နဲ့လည်းမလိမ်ဘူးနှုတ်နဲ့လည်းမလိမ်ဘူးဆိုရင်ကိုယ်နဲ့နှုတ်ကိုစောင့်စည်းထိန်သိမ်းတာဟုတ်တယ်မဟုတ်လားဟာသူရာမေရယမစ္စပမာတ္ထာနာအယက်သေးစားမတော့စားပါဘူးမတော့စားပဲရှောင်ကျင်နေရဆိုတာဘာကိုထိမ့်သိမ့်တာလဲဟမ်တောက်တယ်စားတယ်ဆိုတာနရွက်ကစားတာလားနှာခေါင်းကစားတာနှုတ်ကစားတာမဟုတ်လားအဲ့တော့ကိုထိမ့်သိမ့်တာလားနှုတ်ထိမ့်သိမ့်တာနှုတ်ထိမ့်သိမ့်တာနှုတ်တိုင်းမင်းကကိုမပါဘူးလားအလုတ်ကကိုရဲ့အလုတ်လားနှုတ်ရဲ့အလုတ်လားကိုရဲ့အလုတ်ဆိုတော့ကာယကမဟုတ်ဘူးလားအဲ့တော့ဘာကိုထိမ့်သိမ့်လားကိုထိမ့်သိမ့်တာဟုတ်တယ်မလားအဲ၅ပါးသီလကြည့်မယ်ဆိုလို့ရှိရင်မုသာဝါဒကတော့နှုတ်ကိုထိမ့်သိမ့်တာကြံတဲ့၄ပါးကတော့ကိုရောနှုတ်ရောထိမ့်သိမ့်တယ်ဆိုကြပါစို့ဟုတ်ကဲ့လားမဟုတ်လားအဲ့တော့သီလဆိုတာဘာကိုစောင့်ထိန်းတာ။အဲကိုယ်နဲ့နှုတ်ပြီးကင်းအောင်စောင့်သီးထိန်းသိမ့်တာ။သို့တော်လည်းပဲတွယ်ဝိုက်သောအဖြစ်စိတ်လည်းစောင့်သီးထိန်းသိမ့်မိတာဖြစ်တာပေါ့။တစုံတစ်ခုသောအတိုင်းအတာထီပေါ့အပြည့်စုံတော့မဟုတ်။အခုယောဂီတွေကိုယ်ကသီလထောက်တည်တော့ညစာကြတော့ဘာတွေစကြတော့ဟမ် အဲမစားတဲ့ယောဂီအာထုတ်ရများ15ရက်အရက်20ရှိပြီဆိုရယ်ခါတိုင်းစားတဲ့အချိန်အမှတ်ရသေးလားမရပါဘူးစားဖို့ဆိုတော့ဝေးရောဟုတ်တယ်မဟုတ်လားအဲဒီတော့စိတ်ဆောင်သီးထိန်ထောင်ထိန်ထိန်မိတာမဖြစ်ဘူးလားမဖြစ်ပါဘူးအဲကိုနှုတ်ဆောင်သီးထိန်ထိန်နဲ့အလေးအကျင့်ကြာသွားရင်စိတ်ပါတစုံတရာသောအတိုင်းအတာထိဆောင်သီးထိန်ထိန်မိတာဖြစ်သွားတယ်ဟုတ်တယ်မဟုတ်လားဘုန်းကြီးတွေကိုရင်နေကြည့်ပါလားအဲညာဆုံးခံလားမှန
်ပ
ါဘူးဟဲ့အဲ့ဒါညသာစားလို့လားမစားလို့လားမှန်ပါ
ဘူး
ကျောင်းနေမဟုတ်လားမှန
်
ပါဘူးအဲယောဂီတွေတဲ့တောင်ပူသေးဘုန်းကြီးကတဝါနှဝါရသွားပြီဆိုလို့ရှိရင်အဲ့ဒီညသာအမှားရပါအောင်မလ
ား
မရဘူးဒါပေမဲ့တခါတည်းရန်စားရမရှိဘူးလားမ
ှ
န်ပါဘူးစားတော့ယောဂီကထမင်းသတိရလားအဖျော်ရည်သတိရယဟန်ကိုရင်ကလည်းအဖျော်ရည်ပဲသတိရတာမဟုတ်လားအဲ့တော့စိတ်နဲ့စိတ်ပါထိမ့်သိမ့်မိတာဖြစ်မသွားဘူးလားအဲ့တော့သီလနဲ့ကိုယ်နဲ့နှုတ်ကိုစောင့်သိထိမ့်သိမ့်နဲ့အလေးအကျင့်ကြာသွားပြီဆိုရင်စိတ်ကဘာတစုံတရာသောအတိုင်းအတာတိထိမ့်သိမ့်ပြီးသားဖြစ်တယ်ဟုတ်ဘူးလားတိုက်ရိုက်တော့အပြည့်စုံတော့မထိမ့်သိမ့်နိုင်ဘူးပေါ့ဟုတ်ကဲ့လားဘာကြောင့်လဲလို့ဆိုတော့တခါတည်းရန်ဟင်းချက်ဓမင်းချက်တဲ့နေရာသာသွားလို့မလို့ကောင်းတဲ့ဟင်းကလေးချက်တဲ့အနံ့မှုေးတဲ့အခါကျတော့အဲ့ခါကျဘယ်နဲ့ဖြစ်တယ်စားခြင်းနဲ့စိတ်မဖြစ်ဘူးလ
ား
ဖြစ်တယ်အဲ့လိုတခါတည်းရန်တော့ဖြစ်တာပေါ့ဟုတ်တယ်မလားဒါပေမဲ့အမြဲတမ်းဖြစ်သလ
ား
မဖြစ်ဘူးဒါကြောင့်တစုံတရာသောအတိုင်းအတာထိစိတ်ပါတွယ်ဝိုက်သောအားဖြင့်စောင့်စည်းထိန်သိမ့်ပြီးဖြစ်တယ်သီလကနော်တိုက်ရိုက်ကတော့ဘာဝဆောင်သိထိမ့်သိနေကိုနဲ့နှုတ်ကိုတိုက်ရိုက်ဆောင်သိထိမ့်သိနေ၅ပါးသီလပဲဖြစ်ဖြစ်၈ပါး၉ပါးသီလပဲဖြစ်ဖြစ်ရဟန်းတို့ရဲ့229သွယ်သောသီလသိက္ခာပဲဖြစ်ဖြစ်အချင်းချုပ်ကတော့နှစ်ခုပဲဘာလို့ကိုနဲ့နှုတ်ဆောင်သိထိမ့်သိနေဟုတ်ကဲ့လားအဲ့ဒါကိုပဲသီလသိက္ခာသီလအရင်လို့ခေါ်တော့ပေါ့ဟုတ်ကဲ့လားသီလသိက္ခာသီလအကျင့်အဲ့လိုကျင့်ခြင်းညောင်းအကျိုးများရလားမှန်ပါဗျာဘာအကျိုးတွေရလဲဘာအကျိုးတွေအေးလေတခါမှမသိဘူးမကြဘူးတော့လည်းပဲသိပါနော်အဲ့ကြတော့လျှောက်ပါအမိန့်ရှိပါဗျာလို့ဟုတ်ကဲ့လားမိန့်ရှိရမလားအေးသီလခေါ်ဆိုကိုခြင်းတရားစင်ကြဲညာမှုစည်းဝါတို့လျက်နာမီတက်၍ရွံ့ရဲကြောက်ကင်းပွဲလေခြင်းဤသေးခြင်းဆိုင်လာတတိကလျက်ရောက်လာနာဝဲဤငါသွဲရပွဲကောင်းကျိုးသည်ဟုတ်ကဲ့လားမသိဘူးမကြဘူးလို့မလို့ဆိုပြလိုက်ရတယ်ဟုတ်ကဲ့လားအဲ့ဒါသီလအကျိုးမဟုတ်လား ဒါပေမဲ့တစ်ခါတစ်ခါကျတော့သတိလစ်လစ်သွားတယ်နော်အဲဒါဆိုရင်သီလခေါ်ဆိုပွဲလေဆိုတာပြိဿအလေပြောတာစာမှာတော့အဲ့ဒါကိုပြိဿလို့ပြိဿကိုပွဲလေပွဲလို့သုံးညာပြိဿတဲ့သွားရင်နဲ့စိတ်တမ်းတမ်းရှင်းရှင်းလက်တာတမ်းတမ်းစင်စင်နဲ့ရဲရဲဝုန်းဝုန်းဝင်နိုင်နေတဲ့ဘာကြောင့်လဲဆိုတော့ကိုကသီလစင်ကြဲပြီးကိုချင်းတရားကောင်းနေလို့ကိုချင်းတရားကောင်းတဲ့အတွက်သူများဆွဆွဲမှာအခဲ့ရမှာလုံးဝမကြောက်တော့ဘူး။ဘာကြောင့်လဲဆိုဆွဆွဲเสียရ၊ကဲ့ရဲ့เสียရမရှိလို့။ဒါနဲ့ပြိဿဝင်နေပြိဿတဲ့ဝင်နေအခါကျတော့ရဲရဲတင်းတင်းဝင်ဝန်းနေတဲ့အဲ့ဒါပြောတာ။အဲကိုကမဟုတ်တာလို့လို့သီလတွေပြည့်စည်နေခိုးခွဲတိုက်ချိုးလုပ်နေတယ်ဆိုလို့ရှိရင်တော့ပြိဿတဲ့ဝင်ရင်မဲနည်းနည်းကိုမသိတသိလူတွေ့မဲအင်းဒီလူကငါကြည့်နေတာတမျိုးကြီးပဲ
ဟုတ်ဘူးလားတမျိုးကြီးပဲဆိုတာငါမဟုတ်တာလို့တာသိနေတယ်နဲ့တူတယ်အဲ့လိုမဟုတ်လားအဲ့ကြတော့လက်ပြသမ်းလားမသမ်းဘူးဟုတ်ကဲ့လားမသမ်းဘူးအဲ့ဒါသီလစင်ကြယ်လို့လားမစင်ကြယ်လို့စင်ကြယ်ပါဘူးအဲစင်ကြယ်တဲ့အခါကျတော့လက်ပြသမ်းလားနဲ့ခေါင်းပေါ်ရင်ကော့မဝင်နိုင်ဘူးလားမဝင်နိုင်ပါဘူးအဲ့ဒါပြောတာဒီလားသီလစင်ကြယ်တယ်ဆိုလို့ရှိရင်အကျိုးကြီးအကျိုးတွေကအများကြီးရသွားပြီအဲ့ဒါနဲ့မကဘဲနဲ့သမာဓိပညာဝိပဿနာပညာမိုက်ပညာဖူပညာပါရပြီဆိုရင်တော့ပြောเสียမလိုတော့ဘူးဒါကြောင့်ပြောเสียမလိုအောင်ဘုန်းကြီးတို့ပြိဋ္ဌာသီလသမာဓိပညာသိက္ခာသုံးပါးအကျင့်တရားပါဝင်တဲ့သတိပဋ္ဌာန်ဝိပဿနာတရားကိုကျူစွာအားထုတ်ကြတယ်အဲ့လိုကျူစွာအားထုတ်တဲ့အခါမှာငါတို့အထုံနေတာတကယ်ကိုတံဘိုးကြီးမပြီးအဖိုးမပြတ်နိုင်တဲ့အလုပ်ကိုလုပ်နေတာပဲလို့နားလေသဘောပေါက်ပြီအသေးစိတ်အမှုရာတွေပါစိတ်စိတ်ဆတ်ဆတ်စိတ်စိတ်ချွတ်မှတ်ပွားများကြိုးစားအထုတ်ကြခြင်းအပြင်ယုံနာတို့ရဲ့အနိစ္စဒုက္ခအနတ္တသဘောမှအမှန်တိုင်းသိတဲ့ဝိပဿနာဉာဏ်၄တစ်နဲ့တစ်ရင်းသာလို့မဲ့ညာဖူညာဖြင့်နိဗ္ဗာန်ကိုဝင်နိုင်ကြပါစေ